COVID-19 ရောဂါဖြစ်ပေါ်တဲ့နိုင်ငံတွေကပြန်လာသူတွေမြန်မာနိုင်ငံအနှံပြားကိုရောက်ရှိခဲ့တဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာကယောဂါကြီးအတွင်ဖြစ်လာဖို့အလားအလာအလွန်များနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနင်္ဂနွေနေ့ညကကြေညာလိုက်ပါတယ်။ဒီကယောဂါဇိုးကိုကျော်လွှားနိုင်ဖို့ဆိုရင်ပြည်သူတွေအနေနဲ့အရေးတကြီးဘာတွေလှုပ်ဆောင်ဖို့လိုအပ်နေတယ်လဲဆိုတာကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ညွှန်ကြားရေးမှူးချုပ်ငိမ့်ပမောက္ခဒေါက်တာဆိုးလွင်ငိမ့်ကိုမေးမြန်းကြည့်ပါတယ်။
ဒီလိုလိုအနေနဲ့ကတော့တူးချင်းတူးချင်းကမိမိကိုယ်ကိုယောဂမကူဆန့်အောင်ဆောင်ရရမယ်။ဒီလက်စေးဓာတ်တို့မလိုအပ်တဲ့မျက်နှာနဲ့မျက်စိကိုဂိုင်တွယ်ဓာတ်တို့ဒီလူထူထပ်တဲ့နေရာတွေမသွားဓာတ်တို့တကယ်လို့ကိုယ်ကဖြားနာခဲ့လို့ရှိရင်လည်းပဲမိမိအိမ်မှာပဲနေဖို့ကျန်းမာရေးဌာနကိုသတင်းပို့ဖို့စသဖြင့်ကိုယ်ကနေပြီးတော့မိသားစုတွေကိုလည်းပဲမကူဆန့်အောင်လို့သင်ညင်မိနေရမှာပေါ့အဓိကတော့ဒီယောဂဖြစ်ပေါ်တဲ့နိုင်ငံပြန်လာတဲ့လူတွေရဲ့မိသားစုတွေပေါ့ပို့ပြီးတော့ risk ရှိတာပေါ့သူတို့ကကူးစက်နိုင်တယ်နောက် social distancing ပေါ့ကိုယ်ပိုင်ကိုဒီတရားတရားဒီအ ਨੇ ဆုံး3မိအကွာဝေးမှနေပြီးတော့ရောသူဆက်ဆံတာတို့ဒါမျိုးတွေကျန်းမာရေးဝန်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုလိုက်နာမယ်နောက်တစ်ခါကိုယ့်အိမ်မှာယောဂရှိတယ်ဒါမျိုးနိုင်ငံပြန်လာတဲ့လူရှိရင်လည်းပဲအချက်ချင်းကျမရေနဲ့ငနာအုပ်ချုပ်ရေးအဖွဲ့တွေကိုသတင်းပေးပို့ပြီးတော့လိုအပ်တာတွေကိုဆောင်ရွက်ရမှာပေါ့ဒီလိုတူးချင်းတူးချင်းလုံနိုင်မှသာလေကာယယောဂဖြစ်ပေါ်မှုကိုကျွန်တော်တို့အချိန်မီထိန်ချုပ်နိုင်မှာဖြစ်ပါတယ
်ရဲရွာတွေအတွင်းမှာလှုပ်ဆောင်နေကြတဲ့ကလိုရိုကွင်းငှက်ဖျားဆေးတောက်ရင်တမာရွက်ပြုတ်ရည်တောက်ရင်ယောဂပျောက်တယ်နောက်ရှမ်းပြည်နယ်အရှေ့ပိုင်းမှာဘင်းရှူရင်ယောဂမကူဘူးဆိုလှုပ်ဆောင်နေကြတဲ့အပေါ်ဆရာအမြင်ဘယ်လိုရှိပါသလဲခင်ဗျ
တိတိကျကျမဟုတ်တဲ့ကူတာမှုတွေပေါ့နော်အဲ့တော့ဒါတွေလည်းပဲကနလူတူကပို့ပြီးတော့ဟိုဂယူးဆိုင်ရမှာ။ဘာဖြစ်လို့ဒါကဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂဖြစ်တယ်။ဒါလက်ရှိမှာလည်းပဲဒီတကယ် developing countries တွေမှာတော့မှဒီကုသမဲ့ဆေးတွေကမပေါ်သေးတဲ့အတွက်ကြောင့်ဒီဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂတွေကကျွန်တော်တို့နော်လိုအပ်တဲ့အထောက်အကူပြုကုသနည်းတွေကိုပဲဆောင်ရွက်ရတာပေါ့။ဒါကြောင့်မလို့ဒီအချိန်မှာတော့ဒီကျန်းမာရေးအဖွဲ့ကထုတ်ပြန်တဲ့တိကျတဲ့ standard treatment ပေါ့နော်ဒီကုထုံးနေရတာလည်းကျွန်တော်တို့တိုင်းနာဆောင်ရဖို့လိုအပ်ပါလိမ့်မယ
်။ဆေးရုံတွေမှာလိုအပ်တဲ့ဆေးဝါးနဲ့စစ်ဆေးကုသရေးပစ္စည်းတွေမလုံလောက်ဘူးဆိုဝေဖန်တာတွေဒီချက်တွေကိုပြည်သူတွေကယုံကြည်မှုကျဆင်းနေတဲ့အပေါ်မှာတော့ဆရာအနေနဲ့ဘယ်လိုတုံ့ပြန်ဖို့ရှိပါမလဲခင်ဗျ
။2017 PDM 2009ပေါ့ဟိုလူတုပ်ဝေးယောဂဖြစ်ကြတဲ့ဆက်စပ်အူဆုံးမှာဒီလိုအခက်အခဲတွေရှိတဲ့အတွက်ကြောင့်ကာကွယ်ရေးနဲ့ကုသရေးလုပ်ငန်းမှာဒါသင်ခန်းစာတွေရခဲ့ပြီ။ဒါကြောင့်မလို့လည်းပဲအဲ့နောက်ပိုင်းမှာဒီကြိုတင်ပြင်ဆင်မှုတွေလှုပ်လာတဲ့အခါမှာလက်ရှိမှာတော့တချို့နေရာတွေမှာလိုအပ်ချက်ရှိကောင်းရှိမယ်။ဒါပေမဲ့ဒီကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနသက်ဆိုင်ရာဆေးရုံတွေနဲ့ဆက်သွယ်ပြီးတော့ပေါ့နော်ဆေးရုံအုပ်ကြီးတွေဓမ္မရုံတွေနဲ့ဆက်သွယ်ပြီးတော့သူတို့လိုအပ်မဲ့အမောင်းတွေကိုအခုကတော့ဈေးချဖြည့်ဆည်းထားပြီးဖြစ်ပါတယ်။ဒီသူတို့သက်ဆိုင်ရာဆေးရုံတွေဒီကျမ်းမာရေးဌာနတွေကိုဖြန့်ဝေထားတဲ့စည်ရင်းတွေလည်းပဲသူတို့တရားဝင်ဖော်ပြနေပါလေ။အလူချင်းတွေရောနောက်ပန်းပူတဲ့အဖွဲ့အစည်းတွေဒီနိုင်ငံတွေလည်းပဲအခုကတော်တော်လေးရှိနေတော့တောင်ပထမပိုင်းမှာအခက်အခဲရှိပြီမလို့ပဲအခုအချိန်မှာတော့ဟို readiness ကိုစစ်ချင်မှာတော့ရှိပါတယ
်ဒေါက်တာဆိုးလွင်ချင်းကနောက်ဆုံးအနေနဲ့အခုလိုမှာကြားထားပါသေးတယ
်ဒီယောဂဖြစ်လို့ရှိရင်လည်းပဲပမာဏဖြစ်ပွားမှုက80ရာခိုင်နှုန်းရှိတယ်ဖြစ်တဲ့လူက20ရာခိုင်နှုန်းပေါ့အဲ့ဒီထက်မှမှအခုနောက်လိုသက်ကြီးရွယ်ဟိုနဲ့နှလုံးယောဂသွေးတိုးယောဂစီးကျူးယောဂနောက်အစအသက်ကြီးလာကြောင်းယောဂကင်ဆာယောဂစသဖြင့်ဒီယောဂကြီးတဲ့လူတွေကိုပူးဆိုင်ရင်တော့သူကဒီယောဂပြင်းထန်ပြီးတော့သေဆုံးမှုရှိတဲ့အတွက်ကြောင့်ဒီအုပ်စုတွေကတော့ပို့ပြီးတော့ဒီယောဂမကူးဆက်နိုင်အောင်ဒါမိသားစုဝင်တခုချင်းကနေပြီးတော့ဒီဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုလိုင်းနာဆောင်ရွက်ဖို့လိုအပ်ပါတယ်
ဒါကတော့ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ညွှန်ကြားမှုချုပ်ငိမ့်ပမောက္ခဒေါက်တာဆိုးလွင်ငိမ့်ကိုကျွန်တော်မိုးစောရန်ကုန်မြို့ကနေမင်းမြန်းတင်ပြထားတာဖြစ်ပါတယ်